ီးခဲ့တဲ့သတင်းပတ်အတွင်းကသမ္မတဒေါ်နယ်ထရမ့်ကိုထောက်ခံသူအစိုးရတွေအမေရိကန်လွှတ်တော်အတွင်းဝင်ရောက်စီးနင်းမှုဖြစ်ခဲ့တာကြောင့်လာမယ့်ဇန်နဝါရီ20ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကျင်းသစ္စာကျင်းဆိုပွဲမတိုင်ခင်နိုင်ငံတဝန်းလက်နက်ကင်ဆန္ဒပြပွဲတွေပေါ်ပေါက်နိုင်တဲ့အပေါ်စိုးရိမ်မှုတွေမြင့်တက်နေပါပြီ။လူပုဂ္ဂိုလ်တဦးချင်းဒါမှမဟုတ်လူစုတွေကအကြမ်းဖက်မှုနဲ့ယာစုပ်မှုလိုရက်တွေကိုလှုံ့ဆော်ခဲ့တယ်လို့ယူဆရတဲ့အထောက်အထားတွေကိုစုံစမ်းစစ်ဆေးနေတယ်လို့ပြည်ထောင်စုစုံစမ်းထောက်နိုင်ရေးဘီရိုအဖွဲ့ FBI က VOA ကိုပြောပါတယ်။ဇန်နဝါရီ16ရက်နေ့မှာမြို့တော်ဝါရှင်တန်ကိုလက်နက်ကင်ဆောင်တဲ့အဖွဲ့တစ်ဖွဲ့လာရောက်ဖို့ပြင်ဆင်နေပြီးဇန်နဝါရီ20မတိုင်ခင်မှာတမရကိုအခြေခံဥပဒေပြင်ဆင်ဖြည့်ဆွက်ချက်အမှတ်25အရာရာထူးကဖယ်ရှားဖို့ကြိုးပမ်းမယ်ဆိုရင်အဲ့ဒီအဖွဲ့ကစုပူအောင်ကြောမှုကြီးပြုလုပ်မယ်ဆိုတာကိုသတင်းရထားကြောင်းလည်း FBI ကပြောပါတယ်။ဒီအဖွဲ့ကနိုင်ငံတွင်အစိုးရအဆောက်အုံတွေကိုဝင်ရောက်စီးနင်းဖို့လှုံ့ဆော်နေတယ်လို့လည်း FBI စာရဲမှာဖော်ပြထားတယ်လို့ American သတင်းဌာနတွေကရေးပါတယ်။ဇန်နဝါရီ20ရက်နေ့သမ္မတကျန်းသစ္စာကျင်းစုပွဲမတိုင်ခင်ဒီတနင်္လာအစောပိုင်းကလေးကမြို့တော်ဝါရှင်တန်မှာအမျိုးသားအစောင့်တပ်ဖွဲ့ဝင်15000လောက်ကိုလုံခြုံရေးအတွက်အကူအညီတိုးမြှင့်ချထားပေးပါတယ်။